ဗီအိုအမေရိကန်တန်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်မေလ10ရက်ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။လိုင်းဒိုမီတာ24 32နဲ့39တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေလည်းကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီး Front Runner ဆိုတဲ့ Irian 3အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါ။မြန်မာရေးသုံးသပ်ချက်မှာတော့တိုင်းရင်းသားတွေအရေးမှာတိုင်းရင်းသားတွေနဲ့မြန်မာအစိုးရတို့ကြားညှိနှိုင်းဖြေရှင်းရမယ့်ကိစ္စတွေနဲ့ပတ်သက်လို့
ဒီလုံးကျူအပြစ်ခတ်ရစဲရေးဆိုတာနိုင်ငံရေးတကားပေါက်နိုင်ငံရေးဆွေးနွေးပွဲအတွက်တကားပေါက်ကိုဖွင့်ပေးတာဖြစ်တယ်။အဲနောက်တစ်ခုအပြစ်ခတ်ဒီဘာကြောင့်
မြမငင်းချန်ရေးစင်တာကအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာမင်းစောဦးနဲ့ဦးကျော်စံသားတို့ရဲ့ဆွေးနွေးသုံးသပ်ချက်ကိုနားဆင်ကြရမှာပါ။အဲဒီနောက်သူယုံကြည်ရာကန္တာကိုလည်းနားဆင်ရပါမယ်ရှင်။ဒီလိုအစီအစဉ်တွေကမှကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုစောင်းပါရှင်ရဲ့မူလအာဘော်မပြတ်မက်ခင်ဖြူထွေးကကောက်နှုတ်စူးစီးပြီးကိုသားညိုဦးနဲ့အတူပြောပြပေးတာကိုအရင်ဆုံးနားဆင်ကြရအောင်ပါရှင်
။မပြီးဆုံးနိုင်သေးတဲ့ပြည်တွင်းစစ်A civil war yet to end ဆိုတဲ့ခေါင်းစဉ်နဲ့ Gov Today online သတင်းမှာဖတ်ရတဲ့ဆောင်းပါးကိုအရင်ဆုံးပြောပြချင်ပါတယ်။မကြာခင်ကကချင်ပြည်နယ်မှာတကြော့ပြက်လဲပြင်းထန်လာခဲ့တဲ့စစ်ပွဲတွေအကြောင်းကိုရေးထားတာပါ။ပြီးခဲ့တဲ့ဧပြီလလယ်ကကချင်ပြည်နယ်မှာသတင်းပတ်နဲ့ချီတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်လူပေါင်း 2,900 လောက်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရပြီးဒီအထဲမှာအတော်များများဟာဒုတိယအကြိမ်ဒါမှမဟုတ်တတိယအကြိမ်အခုလိုနေအိမ်တွေကနေထွက်ပြေးကြရခြင်းဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီခန့်ခွဲရေးယုံ UNOCHA ကပြောပါတယ်။ကချင်လက်နက်ကိုင်အဖွဲ့ KIO နဲ့မြန်မာအစိုးရအကြား18နှစ်ကြာပြစ်ခတ်ရစဲမှုပြက်ပြဲခဲ့တဲ့2011ခုနှစ်ကစလို့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်လူပေါင်းတသိန်းလောက်အိုးအိမ်မဲခဲ့ရတာပါကချင်ပြည်နယ်မှာလက်တရောပြန်လဲဖြစ်ပွားတဲ့တိုက်ပွဲတွေနဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆစ်ဆက်ညှိနှိုင်းမှုတွေခက်ခဲနေရတာဟာဆက်စုနှစ်တွေနဲ့ချီကြာရှည်နေတဲ့ပြည်တွင်းစစ်အစိုးရရဲ့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေတာကိုဖော်ပြနေတယ်လို့ဆိုပါတယ်တစ်ဖက်စလုံးကတိုက်ခိုက်မှုတွေကိုမရက်ဘူးဆိုရင်တနင်္ဂနွေလောက်အတိုက်တာနဲ့အပြစ်ခတ်ရစဲပြီးနိုင်ငံရေးတွေးဆဆွေးနွေးမှုတွေဖြစ်လာဖို့ဆိုတဲ့ကိစ္စကိုအကြီးအကျယ်ထိခိုက်စေမှာဖြစ်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကလည်းသတိပေးထားတဲ့အကြောင်းဒီဆောင်ပါမှာရေးသားထားတာပါအပြည့်စုံကိုတော့ gov2d.ae မှာဖတ်နိုင်ပါတယ်ရှင
်လက်ပေးလိုက်မှုတွေဟာမြန်မာနိုင်ငံအတွက်စိုးရိမ်ရဇွန်ကိစ္စရပ်တစ်ခုဖြစ်နေတဲ့အကြောင်းကိုတော့ graph biggest concern for မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post online သတင်းမှာဖတ်ရပါတယ်မီလာချော်နီကထုတ်ပြန်တဲ့ကုလသမဂ္ဂဥဆောင်လုပ်တဲ့လီလာဆန်းစစ်ချက်တခုရစစ်အုပ်ချုပ်ရေးအဆုံးသတ်ပြီးတော့ပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေမှာတော့ပြောင်းလဲမှုမရှိသလောက်ဖြစ်တယ်လို့ဖော်ပြထားပါတယ်။အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းပေါင်း 3,000 ကျော်ရဲ့20ရာခိုင်နှုန်းလောက်မှာလက်စားမှုတွေရှိနေတာကိုတွေ့ရပြီးတော့ဒါဟာစီးပွားရေးလုပ်ငန်းတွေအတွက်ကြီးမားတဲ့အနှောက်အယှက်ဖြစ်နေတယ်လို့ဒီလီလာဆန်းစစ်ချက်ကဆိုပါတယ်။စီးပွားရေးလုပ်ငန်းတွေရဲ့60ရာခိုင်နှုန်းလောက်ဟာလုပ်ငန်းလိုင်စင်ခွင့်ပြုချက်တရားဝင်မှတ်ပုံတင်ရဖို့စတဲ့ကိစ္စရပ်တွေမှာလက်ပေးကြရပါတယ်။သူတို့ပေးဆောင်ရမယ့်ကြက်တဲ့ငွေတဲ့ဒေါ်လာ50ပို့ပြီးတော့လက်ထိုးရတယ်လို့လုပ်ငန်းပေါင်းတက်ဝက်လောက်ကပြောတာရှိတယ်လို့ပဲတချို့ကတော့ဒေါ်လာ1000ထိကိုလက်ထိုးရတာရှိတယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့နှစ်ကအာဂတိလက်စားမှုတိုက်ဖြတ်ရေးဆိုင်ရာဥပဒေတရလွှတ်တော်ထဲမှာပြဋ္ဌာန်းခဲ့တယ်လို့ပဲဒါနဲ့ပတ်သက်တဲ့ကော်မရှင်တရကလည်းဖေဖော်ဝါရီလထဲမှာဖွဲ့စည်းခဲ့ပါသေးတယ်ဒါပေမဲ့လည်းတကယ်တမ်းပြောင်းလဲဖို့မှာတော့အာဏာပိုင်ဘက်ကဥပဒေနဲ့အညီကင်တွယ်ဆောင်မှုအပေါ်မှာမူတည်တယ်လို့ဆိုပါတယ်စီးပွားရေးလုပ်ကိုင်နိုင်မှုအခြေအနေအခွင့်အလမ်းတွေကိုအကဲဖြတ်သုံးသပ်တဲ့ကမ္ဘာပိုင်ရဲ့ဒီပြီးခဲ့တဲ့အောက်တိုဘာလကထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်စာမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း189နိုင်ငံမှာအဆင့်182မှာရှိတာကိုတွေ့ရပြီးတော့အခုလိုနောက်ဆုံးအဆင့်နဲ့ရောက်နေရတာဟာအာဂတိလက်စားမှုတွေကြောင့်ဖြစ်တယ်လို့ကမ္ဘာပိုင်ရဲ့အရာရှိတချို့ကပြောဆိုတာကိုကိုးကားပြီးတော့လည်းဒီဆောင်းပါးမှာဖော်ပြထားပါတယ်အပြည့်စုံကတော့ bangkokpost.com မှာဖတ်နိုင်ပါတယ်
မြန်မာနိုင်ငံမှာတဲခုခံတွေပို့ပြီးတော့များလာတဲ့အကြောင်းကိုတော့ Mole Hotels Arrive to Myanmar ဆိုတဲ့ခေါင်းစဉ်နဲ့ Travel Daily News မှာဖတ်ရပါတယ်။ဒီနှစ်အတွင်းမြန်မာနိုင်ငံကိုနိုင်ငံခြားခီးသွား3တန်းလောက်လာရောက်နိုင်တယ်လို့ခန့်မှန်းထားတယ်လို့အသစ်တည်ဆောက်မဲ့ Hotel အခန်းသစ် 2000 လောက်ပြည်သွားမဲ့အခြေအနေမှာရှိနေပါတယ်တဲ့။ပြီးခဲ့တဲ့လတဲ့ Hotel နဲ့ခီးသွားလာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညင်ညာချက်အရမြန်မာနိုင်ငံမှာ Hotel စုစုပေါင်း960ရှိပြီးဒီထက်က40ဟာဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့အကြောင်းလဲစောင်းပါးမှာဖော်ပြထားတာပါဒီအကြောင်းကိုတော့ traveldailynews.asia/news မှာဖတ်နိုင်ပါတယ်ရှင
်မက်ခင်ဖြူထရေးစီစဉ်တင်ဆက်ခဲ့တဲ့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနားဆင်ခဲ့ရတာပါအခုလေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပါမယ်ရှင်
ကရင်နဲ့တင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြည့်သမားဆိုတော့ စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှေ့ကပြင်းနေတဲ့လူပေါ့ EDM ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီဘက်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race Most of the voters support him
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားအလာကောင်းဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့ထင်ပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race Most of the voters support him
အနိုင်ရဖို့အလားအလာအကောင်းဆုံးလူဖြစ်နေတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးဥကြော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရဲ့တိုင်းရင်းသားတွေအရေးမှာတိုင်းရင်းသားတွေနဲ့မြမအစိုးရတို့ကြားညှိနှိုင်းဖြေရှင်းရမယ့်ကိစ္စတွေရှိနေသလိုတိုင်းရင်းသားတွေအချင်းချင်းကြားမှာလည်းပြဿနာတွေရှိနေသေးတယ်လို့ဆိုပါတယ်ဒီအကြောင်းမြမငြိမ်းချမ်းရေးစင်တာကအဖွဲ့ဝင်တူဦးဖြစ်တဲ့ဒေါက်တာမင်းစောဦးနဲ့ဥကြော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်ဒေါက်တာမင်းစောဦးခင်ဗျာပထမအဆုံးမိခင်နဲ့မိကုံကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ညီညာရင်းရရှိအောင်ကြိုးစားနေတာအပြစ်ခရဆေးမကြခင်အလားအလာစိတ်ကောင်းနေပြီလို့ကြားလိုက်ရတယ်။နောက်ပြီးတော့မကြခင်မှာပဲဧပြီလအစောပိုင်းမှာ KIA KIU တို့နဲ့မြန်မာစစ်တပ်တွေရဲ့အကြမ်းတိုက်ပွဲတွေပြန်ဖြစ်တယ်ဆိုတာကြားပြီးတဲ့နောက် KIU ဘုဒ္ဓဂွန်မောတိုက်ပွဲတစ်ခါစီဖြစ်လိုက်တိုင်းသူတို့ရဲ့ယုံကြည်မှုကပြန်ပြက်ပြဲသွားတယ်လို့သူကစိတ်ပြက်လက်ပြက်နဲ့ပြောပါတယ်ဆိုတော့ဒီငင်းငိုင်းအလားအလာကောင်းတယ်လို့ဆိုနိုင်ပါသလားအလားပုံမှန်နေမြဲပဲလားနောက်ဆုတ်နေပါသလား
လက်ရှိအနေထားရကြည့်မယ်ဆိုလို့ရှင်တော့ပြည်လုံးချုပ်အပြစ်ခတ်ရစဲရေးသဘောတူညီချက်ဆိုတာကအပြစ်ခတ်ရစဲရေးမရှိလို့ဆိုတဲ့အပေါ်မှာလုတ်တဲ့သဘောတော့မဟုတ်ဘူးအပြစ်ခတ်ရစဲရေး14ဝက်နေရရှိထားပြီဒါပေမဲ့ပြည်လုံးချုပ်အပြစ်ခတ်ရစဲရေးဆိုတဲ့ဟာကိုလုတ်ပြီဆိုလို့ရှင်ဒီ14ဝက်တည်းမကပဲနဲ့ KIO တို့တည်နေလေတို့လည်းဒီထဲမှာပါလို့ရအောင်ဆိုတဲ့တကားဖွင့်မယ်ဆိုတဲ့စဉ်းစားချက်ရှိတဲ့အပြင်မှာနောက်တော့ဆင့်ကဒီတီလုံးကျုအပြစ်ခတ်ရစဲရေးဆိုတာနိုင်ငံရေးတကားပေါက်နိုင်ငံရေးဆွေးနွေးပွဲအတွက်တကားပေါက်ကိုဖွင့်ပေးတာဖြစ်တယ်။အဲနောက်တစ်ခုကအပြစ်ခတ်ဒီဘာကြောင့်ဖြစ်လဲဆိုတဲ့အိစ္ဆာပေါ့ဗျာ။ဒီကကတော့ဒီရှမ်းပြည်နယ်ရဲ့အခုအချင်းပြည်နယ်ပေါ့။ဖက်နဲ့တစ်ဖက်နယ်မြေပိုင်းခြားသတ်မှတ်တဲ့အပေါ်မှာအခုတည်းကအဲဒီကိစ္စတွေပြောင်းမလို့ရဘူး။တစ်ဖက်ကလည်းဟာဒီနေမြေကတန်ငါးနေမြေတစ်ဖက်ကလည်းဟာမဟုတ်ဘူးဒါမကိုငါလည်းဝင်လို့ထွက်လို့ရတဲ့နေမြေဆိုတော့အဲ့လိုမျိုးခါတွေမှာသွားလဲလာတဲ့အခါတွေမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုမှာတဲ့အခါတော့ပြစ်တိုက်ပွဲလေးတွေဖြစ်တယ်ကချင်ဘက်မှာလည်းအဲ့ပြဿနာကရှိတယ်
ကျန်တဲ့14ဘွယ်နိုင်ကြတော့အဲ့နေမြေပိုင်းခြားသတ်မှတ်မှုတွေကအကလုံးပြည်လဲသွားပြီပေါ့
မဟုတ်ဘူးခင်ဗျအဲ့14ဘွယ်နဲ့လည်းဒီနေမြေပိုင်းခြားသတ်မှတ်မှုတွေကတိတိကျကျမလုပ်ရဘူးအဲ့တော့နယ်မြေပိုင်းခြားသတ်မှတ်မှုမရှိလို့ဆိုပြီးတော့တိုက်ပွဲဖြစ်တာတော့မဟုတ်ဘူး။ KNU နဲ့လည်းဒီအစိုးရစစ်တပ်နဲ့ကြားမှာဒီခုနကဒီနယ်မြေသတ်မှတ်တဲ့ကိစ္စတွေပြီးပြအောင်မလုပ်ရသေးဘူး။အဲ့လိုမလုပ်ရသေးပေမဲ့ဒီအောက်ခြေမှာရှိတဲ့တပ်တွေရောဒီအပေါ်ကဒီတပ်မှုတွေဟာရောဒီသွားလဲလာတဲ့ကိစ္စတွေမှာတစ်ဖက်နဲ့တစ်ဖက်နဲ့ပြေလျောက်ညှိကြတယ်။ညှိကြပြီးသွားလာတော့ခုနကပြောတယ်ကျွန်တော်တို့ဒီတိုက်ပွဲဖြစ်တဲ့ကိစ္စတွေကရှောင်နိုင်တယ်ပေါ့ဗျာ
။ဟုတ်ကဲ့ဆိုတော့ KNU နဲ့ဖြစ်တဲ့ကိစ္စမှာကြတော့နိုင်ငံရေးကိစ္စအပြင်ပထမစီးပွားရေးပြိုင်ဘက်ပေါ့လေနိုင်ငံတကာသုံးသပ်သူတို့ကလည်းပြောတယ်ဒေးဗစ်စတိုင်းဘတ်လို့သူကဒီပြည်တွင်းစစ်လောက်ကြလာတော့အစိုးရဘက်ကစစ်တပ်ဘက်ကကြီးပဲမဟုတ်ဘူးတိုင်းရင်းသားအင်အားစုတွေဘက်ကလည်းဒီထက်မှ vested interest ရှိတယ်ဆိုတော့သူတို့လည်းပဲဒီနယ်မြေမှာစီးပွားရေးအပြင်ချုပ်ကင်နေတယ်မြန်မာစစ်တပ်ဘက်ကလည်းဒါကိုယူဖို့ကြိုးစားတယ်ဒီပဋိပက္ခလည်းရှိတယ်လို့လည်းဆိုပါတယ်မြန်မာဗိုလ်ချုပ်တယောက်ကလည်းအဲ့လိုပြောဘူးတာကြားတယ်အဲ့ဒါကဘလောက်အရေးပါတယ်ထင်ပါလဲကိုမင်းစောဦးဒေါက်တာမင်းစောဦး
ဒီကရရဲ့ဆေးပြီးဆော့ဆော့လောက်တော့မယ်ဆိုတဲ့အခါမှာလဲဆော့ဆော့ချင်းအဲ့ကိစ္စကိုကျွန်တော်တို့အများကြီးအလေးထားပါတယ်။ဒါက war economy လို့ပြောတယ်ပေါ့နော်။ဒီစစ်ပွဲတွေအပေါ်မှာအခြေခံပြီးဖြစ်နေတဲ့စီးပွားရေးတွေရှိပါတယ်။အဲ့တော့အဲ့စီးပွားရေးတွေကလည်းဒီကျွန်တော်တို့ peace process မှာလဲအများကြီးလိုက်တိုက်ခတ်တဲ့ဟာတွေရှိပါတယ်။အဲ့တော့ဒီကိစ္စတွေကလည်းနှစ်ဖက်လုံးမှာအခြေလဲဆွေးနွေးပြီးတော့ရှေ့ဆက်သွားမယ်လို့ကန်တယ်လို့ကျွန်တော်ထင်ပါတယ်
။နောက်တစ်ခုကဒီအစိုးရမတက်လာခင်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကလည်းပဲစစ်အစိုးရလက်ထက်တုန်းကလည်းပဲ KI ။ဦးနဲ့ဆိုရင်နှစ်ပေါင်း၁၆နှစ်လောက်တောင်မှအပြစ်ခတ်ရဆဲရေးရခဲ့ပါတယ်။လာရူတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အပြစ်ခတ်ရဆဲရေးအများကြီးရခဲ့တယ်။ဆိုတော့အဲ့ဒီတော့ကအပြစ်ခတ်ရဆဲရေးဟာညဉ့်ဉန်းရေးအဆင့်ကိုမတက်လှမ်းနိုင်မနဲ့ပျက်စီးသွားခဲ့တယ်။အခုလောက်လာတဲ့အပြစ်ခတ်ရဆဲရေးကြတော့အဲ့ဒီထက်ဘယ်ဟာမှပိုစားတယ်။ဘယ်အချက်ဟာဖြင့်ညဉ့်ဉန်းရေးကိုတက်လှမ်းနိုင်မဲ့အခွင့်အခါကောင်းဖြစ်လာတယ်လို့ပြောနိုင်ပါဗျာခင်ဗျာ။
ရင်အစိုးရလက်ထက်ကနံပါတ်၁ရေးအကြီးဆုံးအချက်ကအစိုးရကနိုင်ငံရေးစကားမပြောဘူးဆိုတဲ့မူနဲ့ပြစ်ခတ်ရဆဲရေးကိုလုပ်တာနိုင်ငံရေးစကားပြောချင်ရင်နောင်တက်လာမယ်နိုင်ငံရေးအစိုးရကိုစောင့်မှာတို့အစိုးရကတော့ပြစ်ခတ်ရဆဲရေးအဆင့်လောက်နဲ့ပဲရထားမှာဖြစ်တယ်ဆိုတဲ့အခြေခံနဲ့စပြီးတော့ပြစ်ခတ်ရဆဲရေးကိုလုပ်ခဲ့တာလက်ရှိအစိုးရကြတော့ဒီအပြစ်ခတ်ရဆဲရေးအဆင့်နဲ့တွားလို့မရဘူးမပီရဲ့တပ်ပနာကိုတွေးဆဆွေးနွေးနဲ့ရှင်းရမယ်ဆိုတော့အချက်ကိုလက်ခံပြီးတော့မှဒီအပြစ်ခတ်ရဆဲရေးကိုလုပ်ခဲ့တာအဲ့တော့အဲ့နှစ်ခုကတော့အများကြီးကွာတာပါပဲလက်ရှိအစိုးရလက်ထက်မှာကအပြစ်ခတ်ရဆဲရေးအပြင်ရင်းချမ်းရေးဆွေးနွေးပွဲကိုလုပ်ကိုလုပ်ပါမယ်ဆိုတဲ့အချက်လက်ကိုသူကအာမခံချက်ပေးပြီးလက်မှတ်ထိုးမှာဖြစ်တယ်အဲ့အချက်ကတော့အဓိကကွာတဲ့အချက်ပဲလို့ဆို
နောက်တစ်ခုကတိုင်းရင်းသားတွေဘက်ကပြောကြတာကမြန်မာနိုင်ငံမှာလက်ရှိအစိုးရဒီပင်လင်းFederation Federal ဆိုတာကိုလက်ခံနိုင်ခြင်းမရှိသေးဘူး။ဗိုလ်ချုပ်နေဝင်လက်ထက်တုန်းက Federal ဆိုတာပြည်ထောင်စုပြိုကွက်မယ်ဆိုပြီးတော့ဝါဒဖြန့်ပြီးတော့သူတို့ကိုဒါမှိုင်းတိုက်ထားခဲ့တဲ့ဒီစစ်တပ်တွေဟာသူတို့စီမှာလွှမ်းမိုးနေစေလို့တချို့ကသုံးသပ်ကြပါတယ်။ဆိုတော့တစ်ဖက်ကလည်းဗာပြောလဲဆိုတော့အခုဆွဲထားတဲ့ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်ဒါ Federal ပုံစံအတိုင်း Format အရ Schedules တွေ State Authority Federal Authority ခွဲထားတာတွေရှိတယ်။ State အစိုးရပြည်နယ်အစိုးရတွေကလည်းပဲပြည်နယ်လူထုရဲ့ဆန္ဒနဲ့ရွေးလာနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်။အဲ့လို့ဆိုရင် Federal ဖြစ်သွားမှာပဲလို့ဆိုပါတယ်။ဒါပေမဲ့တိုင်းရင်းသားတွေကသူတို့ဟာနားမလည်ဘူးလို့ပြောကြတယ်။ဆိုတော့အဲ့တိုင်းရင်းသားတွေလူချင်းတဲ့ Federation ဖွဲ့စည်းရေးကိုရောလက်ရှိအာဏာပိုင်တွေဘယ်လောက်ထိနားလေသဘောပေါက်ကြရဲလက်ခံကြရဲလို့ထင်ပါလေခင်ဗျာ
။အဓိက2008ဖွဲ့စည်းပုံရဲ့အားနည်းချက်ကဘာလဲဆိုတော့ဒီပြည်내အစိုးရတွေရဲ့လုပ်ပိုင်ခွင့်တွေကိုအများကြီးမပေးတာဘူး။အဲ့ပြည်내အစိုးရတွေမှာရှိတဲ့ဥပမာပြည်내ဝန်ကြီးချုပ်လိုဟာမျိုးကိုဘဟုဝါနေတိုင်းခန့်တယ်ဆိုတဲ့အခြေအနေပေါ်မှာဒီပြည်내အစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့လူထုကိုကိုးစားပြုတဲ့သူတွေကိုဦးဆောင်ပေးနေရမှာခန့်ပိုင်ခွင့်တွေမှာတော့အများကြီးအားနည်းတာမှန်တယ်။အဲ့တော့ဒါတွေကိုပြုပြင်ပြောင်းလဲနိုင်တယ်ဒါအပြင်မှာဒီပြည်နဲ့အစိုးရတွေရဲ့လုပ်ပိုင်ခွင့်တွေကိုလည်းပို့ပြီးတော့ချက်ထွေပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့နိုင်ပြည်မှာဟာအားလုံးလက်ခံနေတဲ့ Federal စနစ်တစ်ခုကတော့ရောက်လာနိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်။လက်ရှိအခြေအနေမှာတော့ဒီ Federal နဲ့ပတ်သက်တဲ့ဆွေးနွေးချက်တွေကတော့အစိုးရထဲမှာလည်းရှိနေပြီ။လွတ်တော်ထဲမှာလည်းရှိနေပြီ။နောက်တော့တမတော်ထဲမှာတော့ Federal နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကတော့တိုက်လျောက်နေသလိုတော့ဆွေးနွေးနေကြတာရှိနေပြီ။လက်ခံတာလက်မခံတာကနောက်တစ်ပိုင်းအဲ့တော့ဟိုကဒီနိုင်ငံတော်တမန်တော်ကြီးကိုတိုင်းဒါမိကုန်းနေမှာပြောထားတဲ့ကိစ္စတွေရှိတယ်။အဲ့တော့ဟိုအဲ့ဒီအခြေအနေနဲ့ရှင်းလိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအရင်တော့ Federal ဆိုတာလုံးဝကိုတော့မပြောရတဲ့ကိစ္စ။ဒီနေ့ဒီအချိန်မှာရှင်တော့လို့တော့ဒီ Federal ကိုတန်ကြားတာနဲ့မပြောရဲဘူးဆိုတဲ့အဆင့်မှာတော့ရှိတော့ဘူးလို့တော့ကျွန်တော်ထင်ပါ
တယ်။ဒေါက်တာမင်းစောဦးနောက်တစ်ခုကဒေါက်တာမင်းစောဦးတို့ရဲ့မြန်မာ Peace Center နဲ့ပတ်သက်ပြီးတော့မြင်ကျင်ပါတယ်။မြန်မာ Peace Center ဟာဘယ်လိုပုံစံမျိုးနဲ့ယက်တီပါသလဲတချို့တိုင်းရင်းသားတွေဘက်ကသူတို့ဟာအစိုးရဘက်ကိုယက်တီတယ်သူတို့ကိုအယုံကြည်မရှိဘူးလို့ပြောကြပါတယ်အဲ့လိုဆွဆွဲတဲ့ legend တို့ကြားရတယ်ပေါ့လေဆိုတော့ဒေါက်တာမင်းစောဦးကမြန်မာ Peace Center ရဲ့ယက်တီချက်ကိုဘယ်လိုပြောလို့ပါလဲခင်ဗျာဘယ်လို define ဘယ်လိုအဓိပ္ပာယ်ဖွင့်လို့ပါလဲဒီနှစ်ဖက်ကြားမှာ
အဓိကတော့ကျွန်တော်တို့ကဒီ peace process ဆိုတာလက်ရှိ transition ဘယ်လိုဖြစ်လာလဲဆိုတဲ့ပုံမှာအခြေခံပြီးလောက်ရတာလောက်ရတော့ကျွန်တော်တို့ဒီမြန်မာ Peace Center ကိုဒီတမရနေပြီးတော့ဖွဲ့စည်းပေးခဲ့တာပေါ့ဖွဲ့စည်းပေးကြတော့ကျွန်တော်တို့ကဆိုးရနဲ့လေတပိုင်းဆက်ဆက်တယ်အဖက်ကလည်းကျွန်တော်တို့လေပတ်တဲ့အခါမှာကျတော့ကျွန်တော်တို့ကဒီ NGO ပုံစံမျိုးနဲ့ကျွန်တော်တို့လေပတ်တာရှိအဲ့တော့ hybrid ပေါ့ဗျာနော်အယောဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့လုပ်တယ်အခုကခုနကဝေဖန်ရတယ်ဒီဟာဟာဆိုလို့အစောနဲ့ဆက်ဆက်လဲဆိုတော့ဝေဖန်တဲ့အပိုင်းရှိပြီးတော့လက်ရှိကျွန်တော်တို့ရဲ့ဒီအနေထားရာကြည့်ဥပမာဆိုပါဆိုကျွန်တော်တို့ငင်းချမ်းရေးဆွေးနွေးပွဲတစ်ခုကိုကျွန်တော်တို့ကမ္ဘာကထလုပ်မယ်ဆိုလို့ရှိရင်မြန်မာ Peace Center အနေနဲ့အစိုးရကအတိအမှတ်ပြုတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုလုပ်ပြီးတော့အစိုးရသူတွေကျွန်တော်တို့ခေါ်လို့ရမလဲ။အမှန်တော်ကသူတွေကျွန်တော်တို့ဘယ်လိုဖိတ်လို့ရမလဲ။အဲ့တော့ဒါကကျွန်တော်လက်တွေ့ပုံမှန်ပြီးမှရှိတဲ့အနေဒါ။ကြည့်နောက်တစ်ခုကအခုကျွန်တော်တိုက်ပွဲတွေဖြစ်တယ်ဒီတိုက်ပွဲတွေကိုကျွန်တော်တို့ဟလာရပ်သွားနိုင်မှုအတွက်ကမ္ဘာကထကျွန်တော်တို့ဝင်လုပ်ပြီးလုပ်ပြီးပဲဝင်ပြီးညှိနှိုင်းပြီးမှဆိုလို့ရှိရင်ကျွန်တော်တို့ကိုဒီလိုအတိအမှတ်ပြုတာပင်လေကျွန်တော်တို့ကဘယ်လိုတက်မလို့လဲသွားစကားပြောမလဲ။နောက်တစ်ခုကဒီဒီတိုင်းရင်းသားတွေဘက်ကအမြင်ပေါ့နော်ဒါကတော့ဒါကျွန်တော် ပုံမှန်လင်းပြောရရင်တော့ဒီကိစ္စတွေကတန်ပေါင်းစုံကိုတော့မေးသင့်တယ်လို့ကျွန်တော်ထင်တယ
်ဆိုတော့တိုင်းသားအင်အားစုတွေဘက်ကရောယုံယုံကြည်နဲ့မြန်မာပြည်စင်တာကိုလာချင်းကပ်ပြီးတော့ဒါလေးကိုဖြင့်အာဏာပိုင်တွေလက်ခံအောင်ပြောပြပေးပါဆိုတာမျိုးအဲ့လိုဆွေးနွေးတာယုံကြည်အားကိုချင်းကပ်တာမျိုးကိုကျွန်တော်ကလာရှိပါလား
အများကြီးရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ရဲ့အခက်အခဲတွေကဘာလဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးအဖွဲ့ကြီးမဟုတ်ဘူးနိုင်ငံရေးအဖွဲ့ကြီးမဟုတ်တော့ကိုဘာလုပ်တယ်ဆိုတဲ့အဟာကိုကျွန်တော်တို့ကဆိုင်းပုတ်တက်ပြီးတော့ဟလာဒီနေ့လာထဲမှာထည့်ရေးပြီးတော့ကျွန်တော်တို့ကနေ publicity ရအောင် credit ရအောင်လုပ်တဲ့အဖွဲ့ကြီးမဟုတ်ဘူ
းဒေါက်တာမင်းတို့ကျွန်တော်နောက်ထပ်ဆက်မေးချင်တာအခုလောလောဆယ်မြန်မာနိုင်ငံရဲ့ညီညာရေး process ကိုကြည့်မယ်ဆိုရင်2015ရွေးကောက်ပွဲမတိုင်ခင်ကဓာရီအကလုံးအဆင်ပြေသွားရင်တိုင်းသားအင်အားစုတွေလည်းပဲအဲဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နိုင်လောက်အောင်လှုပ်ရှားခြင်းနဲ့ဆိုရဲစေတန်းနဲ့လုပ်နေလို့သုံးသပ်ကြပါတယ်စေတနာဆိုတာထက်အဲဒီလှုပ်ရှားခြင်းနဲ့ဆန္ဒနဲ့လုပ်နေကြတယ်အဲဒီလိုဖြစ်လာနိုင်မယ့်အလားလားမြင်ပါလား2015မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာဒီတိုင်းသားတွေနဲ့ညီညာရေးကိစ္စပြည်လဲပြီးတော့တိုင်းသားအင်အားစုတွေအကုန်လုံးဥပဒေပေါင်းတွင်းကတရားဒီမိုကရေစီနည်းအရဝင်ရောက်ရှင်ပြိုင်နိုင်ကြလိမ့်မယ်သူတို့လိုချင်တဲ့ဆန္ဒအတိုင်းလို
့တိုင်းသားတွေဘက်ကတော့အဓိကနိုင်ငံရေးအမခန့်ချက်ကိုလိုချင်တယ်။သဘောကတော့ပြည်တော်စုပေါ့နော်ငြိမ်းချမ်းရေးသဘောတူညီချက်ကြီးတစ်ခုရပြီးမှပဲသူတို့ရဲ့လက်နက်ကိုင်အဖွဲ့တွေကိုပါတီအသွင်ပြောင်းတာတော့ပါတော့အဲ့နောက်ပိုင်းမှာပဲဖြစ်လာလိမ့်မယ်လို့ကျွန်တော်မြင်တယ်လေ။အဲ့တော့ဟိုအဲ့ဒီဟာကိုရဖို့2015မတိုင်ခင်ရဖို့ဆိုတာတော့ကျွန်တော်တယောက်တည်းအမြင်နဲ့ပြောရရင်တော့ဟိုခက်ခဲမယ်လို့ထင်တယ
်။ကျွန်တော်နောက်ဆုံးမိကျင်တဲ့မိကောင်ကတော့အခုငြိမ်းချမ်းရေးပေါ်ဆောင်မှုကျူပန်းတဲ့အခါမှာအဓိကအတားအဆီးပါလဲခင်ဗျာ။
နမတေကကျွန်တော်တို့အပြစ်ခတ်ရစရီအစ်မပြောလို့ရှိရင်ဒီတက်မြာချတိုင်းကိစ္စကိုကျွန်တော်ပြီးအောင်လုပ်ရလိမ့်မယ်ဒါအရင်အရေးကြီးတက်မြာချတိုင်းကိုကျွန်တော်လုပ်ပြီးတဲ့အခါမှာနောက်တစ်ခုကဒီပြည်တွင်းတိုင်းသားလက်နက်ကိုင်တပ်တွေရဲ့စာဝန်ကြီးပြဿနာလို့ကျွန်တော်ဝိုင်းဝန်းပြီးကျွန်တော်ဖြေရှင်းနိုင်ပြီလို့တို့တယ်ဒါတွေကိုလည်းကျွန်တော်တို့အဓိကမလုပ်ပြီးနိုင်မှုဆိုလို့ရှိရင်အပေါ်မှာဘလောက်ပဲပြည်လဲပြီးငြိမ်းချမ်းရေးဆွေးနွေးဆွေးနွေးအောက်ခြေမှာလည်းအဲ့လိုထိတွေ့မှုတွေဆက်ဖြစ်နေမယ်လို့ကျွန်တော်မြင်တယ်အရေးကြီးတာတစ်ခုကတော့အော်အလုံးကကျွန်တော်တို့တောင် process တစ်ခုနေတယ်ပေါ့နော်ဖြစ်စဉ်တစ်ခုနေတဲ့အားလုံးစိတ်ရှည်လက်ရှည်နဲ့ပြီးချမ်းမှုတော့ကျွန်တော်လိုလိမ့်မယ်ဆို
တော့နိုင်ငံရေးကိစ္စအနေနဲ့ရောအရေးကြီးတဲ့အချက်ဘာတွေများရှိရလဲခုနတရားတက်နေရခွဲခြားသတ်မှတ်ဖို့ကိစ္စစာဝန်ကြီးလူလူဘဝအဆင်ပြေအောင်လုပ်တဲ့ကိစ္စအပြင်ဥပမာအဖြစ်နိုင်ငံရေးအဖြစ်မပြေလည်မှုတွေဘယ်လိုဟာတွေဖြစ်နိုင်ပါလဲ
အဓိကနိုင်ငံရေးရကြည့်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ဒီငိမ့်ငိမ့်ကိစ္စကြီးဆွေးနွေးပြီဆိုလို့ရှင်လာဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးဆိုတဲ့ကိစ္စလည်းဒါပါကိုပါလာမယ်ဟာပဲလေအနောက်တစ်ခုကဒီတချို့ပြည်ပြဿနာတွေကစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့တမကဘူးဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရှားမှလည်းရှိတယ်ပြဿနာတွေအများကြီးရှိဥပမာရှမ်းပြည်နယ်ဆိုအများကြီးရှုပ်ထွေးတယ်ဒီဟိုရှမ်းပြည်နယ်ပြဿနာကိုကျွန်တော်ဖြေရှင်းတဲ့အခါမှာအစိုးရနဲ့လက်နက်ကိုင်ဖွဲ့စည်းတစ်ဖွဲ့ချင်းစီတောင်မဟုတ်ဘူးနဲ့အားလုံးဂျားထဲမှာလက်ခံနိုင်တဲ့အဖြေတစ်ခုဖတ်ဖို့လို့လည်းအဲ့လိုမတုံ့မကချင်းပြည်နယ်မှာဆိုလို့ရှိရင်ဒီရှမ်းနဲ့အချင်းအကိစ္စတွေဒါတွေကကျွန်တော်တို့အများကြီးရှိရှောက်ကျွန်တော်တို့အခါပြုရမယ်ဟိုပြဿနာကြီးလည်းကျွန်တော်တို့
ဥချဇန်တာရဲ့မြန်မာရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုကြာတာပရင်းနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရာကန္တမကိုတော့ကိုစိုးဝေရဲ့သူယုံကြည်ရာကိုနားဆင်ရမှာဖြစ်ပါရဲ့ရှင
်။ဒီဘားရဲ့တန်ဖိုးကိုမသိတဲ့သူကမိမိရဲ့တန်ဖိုးကိုမသိကြလို့လောကကြီးရဲ့တန်ဖိုးကိုလည်းမသိနိုင်ဘူး။ဒီလိုလူတွေကပြုပြင်စီရင်နေတဲ့ကြက်တနာအမျိုးမျိုးနဲ့ဘယ်တော့မှငြင်းကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒီလိုအသွင်းအင်ခေါင်းမာတဲ့သူတွေရဲ့ဖန်တီးခွင့်စီရင်ခွင့်တွေကိုတားဆီးနိုင်မှသာလျှင်ကျွန်တော်တို့လူအဖွဲ့အစည်းရောလူလောကကြီးတစ်ခုလုံးငင်းချမ်းတာရမယ်ဒါကျွန်တော်ယုံကြည်ချက်ပဲ။ဒါနဲ့ဆက်စပ်ပြီးတော့ကျွန်တော်စဉ်းစားမိတာကမိမိအကျိုးစီးပွားချက်သူတစ်ပါးရဲ့အကျိုးစီးပွားမိမိအကျိုးစီးပွားချက်လူများရဲ့အကျိုးစီးပွားကိုငဲ့မဲ့သူဦးစားပေးမဲ့သူတွေကိုဒီလူအဖွဲ့အစည်းကလက်ကျင့်မွေးထုတ်ပေးနိုင်မှသာလျှင်ကျွန်တော်တို့လူအဖွဲ့အစည်းကြီးရောလောကကြီးတစ်ခုလုံးငင်းချမ်းတာရပါလိမ့်မယ်။တက်ဖို့ဖျက်ဖို့လိမ်ဖို့ညာဖို့ကိုတော့လက်ကျင့်လို့ရနေသေးတာပဲ။အများကျိုးဦးစားပေးမယ်အတွင်းအမြင်ရှိသူတွေကိုလည်းပဲလက်ကြည့်မွေးတုပ်ပေးရင်ရရမယ်ဒါကျွန်တော်ယုံကြည်တယ်ကျွန်တော်တို့လူအဖွဲ့အစည်းအေဂျင့်တာကိုလောကကြီးငင်းချမ်းမှုအတွက်ကျွန်တော်တို့ကဘာကြောင့်လက်ကျင်နဲ့နေရမှာလဲဗုဒ္ဓဝင်တို့ရာဇဝင်တို့အမိုင်းတို့ဆိုတာကျွန်တော်တို့မိကျခုမဟုတ်ဘူးအဲ့ဒီအထက်မှာအစိုးတွေပါတယ်အကောင့်တွေပါတယ်အလုံးကိုသင်ကန်းစာယူရမယ်တုံ့ပြန်လက်စားရှိဖို့လည်းမဟုတ်ဘူးအခုမြေပေါက်မှာကျွန်တော်တို့တိုင်းပြည်မှာမိမိအကျိုးထက်အများအကျိုးက ဟိုဖော်ဆောင်ပေးမဲ့သူတွေကိုလောကတံမိုးကိုနားမနေတဲ့သူတွေကကြားရှိနေတယ်။ညညိုးဆုံးသုံးကြီးပြည်သူတွေကိုတူဝေတော့အောင်လှည့်ပြနေတယ်။ဒါကိုအထင်ရှားတွေ့နေရတယ်။ဥပမာဗျာ2008ဖွဲ့စည်းပုံဥပဒေမှာ59ကားကြီးနဲ့စားလုံးပေါ့။ကျွန်တော်ပြောပါတယ်ဗျာပကန်းကြီးမှာအင်းတို့ကိုထားပြီးနေတာဆန်တော့ဘယ်လိုဖြစ်လာလဲ။ဒီစားတော်ဆုံးလုံးမျိုးကိုငရေမန်ကဖမ်းဆီးပြီးတော့တက်ချက်ပြီးတိုင်းချီအာနာကိုရယူထူထားတယ်။သို့တော်လည်းတာဝန်ရှိတဲ့ပကန်းသူတွေကကျန်စက်သားကိုနဲ့အတဲတိုင်းပြည်အာဏာကိုအနှင်းလိုက်တယ်။ကျန်စက်သားဆိုတာအနော်ရထာစီမှာစစ်မှုချမ်းခဲ့တဲ့သူရဲကောင်းကြီး။အနော်ရထာဘင်းအမိတ်နဲ့စစ်ပွဲတွေအကြိမ်ကြိမ်တိုက်ခိုက်အနိုင်ယူခဲ့တယ်။သို့တော့တိုင်းပြည်အာဏာကိုကျန်စက်သားမင်းရယူပြီးတဲ့နောက်မှာပကံသားတွေဟာစစ်ပွဲဆိုတဲ့စကားကိုမကြားရတော့ပါဘူး။ပကံသားတွေကျန်စက်သားမင်းကြီးစီကရခဲ့တဲ့အကြီးဆုံးစစ်တပ်ပါပဲ။ငြင်းငြမ်းသာမင်းဖြစ်ခဲ့မယ်ဆိုရင်စစ်ပွဲတွေနဲ့ပကံသားတွေဟာဒုက္ခတွေတောကတွေနဲ့လုံးချလိုက်နေမှာတော့ရေကြီးတဲ့ခံမလွယ်။တကယ်လို့ဒါအဲ့ဒီအခါကပကံပြည်မှာပုံမှန်59ခါကြီးနဲ့စားလုံးတာရှိနေမယ်ဆိုရင်ပကံသားတွေမှာဒီလိုအတိမအမြင်မာတွေရှိနေခဲ့မယ်ဆိုရင်ကျေးဇူးကန်းတဲ့ငငယ်မှန်ခန်းတာဘယ်လိုဖြစ်လာမှာ။ဘာကြောင့်လဲဆိုတော့ကျန်ဆက်သားရဲ့မျိုးကပကံသူမဟုတ်ဘူး။ဝေသာလီသူသာဖြစ်နေတဲ့အတွက်ပါပဲ။ဒါကြောင့်ကျွန်တော်တို့တိုင်းပြည်ငင်းကြမ်းမှုအဲ့ဒီ59ခါကြီးနဲ့စားလုံးကိုပကံခက်ကငငယ်မှန်ခန်းကိုရှင်းသလိုရှင်းပြရလိမ့်မယ်။နောက်တန်းရင်းသားလူမျိုးပေါင်းစုံနေတဲ့ကျွန်တော်တို့တိုင်းပြည်မှာပမာကအစရခိုင်အစုံအဲလူမျိုးမှမှဒုက္ခတော့ကနဲ့မကင်းဘူး။ဒါကဘာလို့ပြနေလဲဆိုတော့ဗျာ။လူမျိုးကြောင့်ဖြစ်လာတဲ့ကြေတနာမဟုတ်ဘူးဗျာ။အဲဘယ်လူမျိုးဘယ်လူမျိုးပဲအုပ်ချုပ်အုပ်ချုပ်အာရမဝါဒီမတရားမှုကိုလက်ခံထားတဲ့သူတွေအုပ်ချုပ်သမျှ။ဟဲ့ကျွန်တော်တို့ဘယ်တော့မှအေးချမ်းမှာမဟုတ်ဘူး။ဓမ္မနဲ့အာရမတရားမှုနဲ့မတရားမှုကဒါကျွန်တော်တို့ရဲ့လူအဖွဲ့အစည်းကြီးကိုရောလောကကြီးတစ်ခုလုံးကိုပါပြုပြင်စီရင်နေကြဖြစ်တယ်လို့ပြောချင်တယ်။ဘယ်လူမျိုးပဲဖြစ်ဖြစ်အာရမဝါဒီဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဖျက်ချနိုင်မှာကျွန်တော်တို့လောကကြီးရောလူအဖွဲ့အစည်းရောအားလုံးသိကျန်တာရ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုတနင်္လာနေ့ညပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုကြာသာပရိနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရစေ။ VOA American အတန်းရဲ့ကြာသာပရိနေမနေ့ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရစေ
။ American ဆိုရာရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ။
အဆိုစီလို့ခေါ်တဲ့စီးရီးယားတိုက်ခန်းယာယီညွန့်ပေါင်းအဖွဲ့နဲ့အဖွဲ့ခေါင်းဆောင်အာမက်ဂျာဘာတို့ရဲ့မကြာခင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့ခရီးစဉ်အတွင်းအမေရိကန်အစိုးရကစီးရီးယားယာယီညွန့်ပေါင်းအစိုးရကိုထောက်ခံတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။ SOC အဖွဲ့ဟာစီးရီးယားပြည်တွင်းမှာဒေသရင်းအုပ်ချုပ်မှုစွန့်ရီမြင့်မားလာစေရေးလူသားချင်းစာနာမှုအကူအညီတွေတိုးပြီးရရှိရေးနဲ့အစိုးရအုပ်ချုပ်မှုနဲ့လွတ်ကင်းနေတဲ့ဒေသတချို့မှာလိုအပ်တဲ့အစိုးရဌာနတွေပုံမှန်ပြန်ပြီးတော့လည်ပတ်နိုင်ရေးတွေအတွက်ကြားဖြတ်အစိုးရတရားကိုဖွဲ့စည်းပေးခဲ့ပါတယ်သဘောထားပျော်ပြောင်းတဲ့စီးရီးယားအတိုက်ခံတွေအင်အားကောင်းလာအောင်အမေရိကန်အစိုးရကအမေရိကန်မှာဖွင့်လှစ်ထားတဲ့ SOC အဖွဲ့ရဲ့ယုံတွေကိုနိုင်ငံရခြားဆိုင်ရာအဥပဒေအရနိုင်ငံခြားတန်တမန်အဖွဲ့ယုံတွေအဖြစ်အသိမှတ်ပြုဖို့ဆုံးဖြတ်လိုက်ပါပြီ။ဒီလိုသတ်မှတ်လိုက်တာဟာ SOC အဖွဲ့ကိုစီးရီးယားပြည်သူတွေရဲ့တရားဝင်ကိုစားပြုအဖွဲ့အဖြစ်အသိမှတ်ပြုလိုက်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုတွင်လာရောက်အခြေချနေထိုင်ကြတဲ့စီးရီးယားလူမျိုးတွေနဲ့ထိစပ်နိုင်ခွင့်လည်းရရှိသွားမှာဖြစ်ပါတယ်။ဒုတိယအချက်အနေနဲ့စီးရီးယားနိုင်ငံကိုအမေရိကန်ကစစ်လက်နက်မဟုတ်တဲ့အကူအညီတရအဖြစ်အမေရိကန်ဒေါ်လာ28သန်းပေးဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနနဲ့အမေရိကန်ကွန်ဂရက်စ်တို့အတူပူးပေါင်းဆောင်ရွက်နေပါတယ်။ဒီပမာဏအရဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယားကိုပေးမဲ့အကူအညီဟာအမေရိကန်ဒေါ်လာ288သန်းအထိဖြစ်သွားပါလိမ့်မယ်။ဒီငွေတွေဟာစီးရီးယားမှာအရေးပေါ်လိုအပ်နေတဲ့အစားအသောက်ခြင်းတွေ၊မိအားပေးဆက်တွေ၊ကုန်တင်ကားတွေနဲ့ကြောင်သုံးပစ္စည်းတွေအတွက်အသုံးပြုမှာပါ။ဒါအပြင်ရှာဖွေရေးနဲ့မိဖို့ကြောင်သုံးပစ္စည်းတွေ၊အရက်ဖက်ကာကွယ်ရေးပစ္စည်းတွေနဲ့အရက်ဖက်ကာကွယ်ရေးအတွက်အသုံးပြုနိုင်မဲ့ဆက်သွယ်ရေးပစ္စည်းတွေအတွက်လည်းအသုံးပြုပေးသွားမှာဖြစ်ပါတယ်။ရေဒီယိုဌာန73ခုနဲ့ရုပ်မြင်သံကြားဌာနတွေအပါအဝင်စီးရီးယားရဲ့လွတ်လပ်တဲ့သတင်းမီဒီယာအတွက်လည်းဗန္ဒာရေးနဲ့နှီးပညာအကူအညီတွေပေးသွားဖို့ရှိပါတယ်။ ်နောက်ဆုံးပိတ်အနေနဲ့စီးရီးယားနိုင်ငံအတွင်းမရှိမဖြစ်လိုအပ်တဲ့ဌာနဆိုင်ရာလုပ်ငန်းတွေကိုတိုးတက်ကောင်းမွန်အောင်စီမံဆောင်ရွက်နိုင်ရေးရည်ရွယ်ပြီးသက်ဆိုင်ရာဒေသတွေအလိုက်အုပ်ချုပ်ရေးအဖွဲ့တွေရဲ့ကိုယ်စားလှယ်ပေါင်း250ကျော်ကိုလည်းအုပ်ချုပ်ရေးဆိုင်ရာတင်နန်းတွေနဲ့ဆက်သွယ်ရေးကိရိယာတွေအတွက်ဒီထောက်ပံ့ငွေတွေကိုသုံးစွဲပေးသွားမှာဖြစ်ပါတယ်လွတ်လပ်တဲ့ Syria တပ်မတော်ရဲ့အကြီးအကဲတွေကိုလည်းစစ်ပစ္စည်းမဟုတ်တဲ့ထောက်ပံ့ရေးပစ္စည်းတွေပေးနေတာကို American ကတိုးမြင့်ခဲ့ပါတယ်။ Syria စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွင် American အစိုးရဟာဒေါ်လာတန်း80ကိုစစ်ပစ္စည်းမဟုတ်တဲ့ပစ္စည်းတွေအတွက်ထောက်ပံ့ပေးနေပြီးအဲ့ဒီအထက်က American ဒေါ်လာ5သန်းဘိုးကိုတော့2014ခုနှစ်ဧပြီလတုန်းကပေးအပ်ခဲ့ပြီးဖြစ်ပါတယ်။ဒီထပ်ပံပစ္စည်းတွေထဲမှာကုန်တင်ကားတွေအရေးပေါ်လူနာတင်ကားတွေနဲ့စောက်လုပ်ရေးသုံးယင်တွေပါဝင်ပါတယ်။မကြခင်သတင်းဘက်တွေအတွင်းအစအစမော်တော်ယင်တွေနဲ့ဆေးဝါးအသုံးဆောင်ပစ္စည်းတွေကိုပို့ပေးဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုကစီးရီးယားသမ္မတအယ်အဆက်ကသမ္မတရွေးကောက်ပွဲကျင်းပဖို့တစ်ဖက်သက်ဆောင်ရွက်ကြိုးပမ်းမှုကိုလည်းပယ်ချခဲ့ပါတယ်။စီးရီးယားရဲ့အချက်အလက်တွေကိုဖြည့်ရှင်းနိုင်မဲ့တခုတည်းသောနီလန်ကအာဆက်ဆူရကပြည်သူတွေကိုတပ်ဖြတ်နေတာရပ်တန့်စေဖို့နဲ့စီးရီးယားပြည်သူတွေရဲ့အကျိုးစီးပွားကိုဥလဲမတုံထမ်းဆောင်မဲ့အဆူရတရပေါ်ထွက်လာဖို့ဆိုရင်နိုင်ငံရေးတည်ငြိမ်မှုရလာစေရေးအတွက်တွေ့ဆုံညှိနှိုင်းဆွေးနွေးကြဖို့သာဖြစ်ကြောင်းပါရှင်
အမေရိကန်ဆူရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်အဆိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။မကြခင်မှာ VO အမေရိကန်တန်ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသာပတင်းနေ့ညပိုင်းမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြမအေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါ။ဒီကနေ့မနက်ဖက်အစီအစဉ်အဆုံးအသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလဲကြီးညာပေးပါဦးမယ်ရှင
်။ယူကရိန်းနိုင်ငံကခေါ်ထွက်ပြီးရုရှားနဲ့ပေါင်းဖို့တင်းငွေနဲ့မှမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလူလာသူတွေအနေနဲ့သူတို့မဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုရက်ရွှေ့ဆိုင်ထားဖို့ရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းမှာမေလ25ရက်နေ့ပြုလုပ်မဲ့သမ္မတရွေးကောက်ပွဲကိုရုရှားဘက်ကအစောပိုင်းမှာပြစ်တင်ပြောဆိုမှုတွေရှိခဲ့ပေမဲ့အဲ့ဒီအစီအစဉ်ဟာမန်ကန်နဲ့ဘက်ကဦးတည်နေတဲ့လောက်ရဖြစ်တဲ့အကြောင်းသမ္မတပူတင်ကပထမနေ့မှာပထမဆုံးအကြိမ်ဖြစ်တရားဝင်ပြောကြားလိုက်တာဖြစ်ပါတယ်။ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကကိုယ်စားလှယ်တွေနဲ့မော်စကိုမြို့မှာတွေ့ဆုံစဉ်သမ္မတပူတင်ကအခုလိုအားအသင့်ပွဲပြောကြားလိုက်တာလည်းဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမြို့တစ်ခုကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့လို့ယာနဲ့ချီတေဆုံးသွားခဲ့ပါတယ်။တိုက်ခိုက်သူတွေကအိမ်တွေဆိုင်တွေကိုမိရှုဖျက်ဆီးခဲ့ပြီးထွက်ပြေးဖို့ကြိုးစားသူတွေကိုပစ်ခတ်ခဲ့ပါတယ်။ကမရွန်နိုင်ငံနဲ့နယ်ဇာနားမှာတည်ရှိတဲ့ဝေးလံခေါင်ဖျားတဲ့ကမ်ဘိုရူးငါလာဆူမြို့တွေကိုဘိုကိုဟာရမ်စစ်သွေးကြွလို့တန်တရားရှိသူတွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနအရပ်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားဝန်ကြီးဆာရာစီဝဲဟာမြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်ဂျူဒစ်ဆက်ဖကင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒက်ရက်မီရှယ်တို့နဲ့အတူရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခန့်တွေနဲ့အကြောင်းရခိုင်နဲ့မွတ်စလင်အသံဝင်ကတာဝန်ရှိသူတွေနဲ့မနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တွေ့ဆုံမှုတွင်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တခြားပြည်ပခန့်တွေအပါအဝင်ဒေသရင်းအကူအညီလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးကိစ္စတွေကိုပါဆွေးနွေးခဲ့တယ်လို့ရန်ကုန်အမေရိကန်တာဝန်ကသတင်းထုတ်ပြန်ပါတယ
်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာပါ။ဒီမနက်ရဲ့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥဒကူဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.